ပညာရေးဝန်ကြီးဌာနနေပြီးတော့အမျိုးသားပညာရေးဥပဒေချမ်းနဲ့ပတ်သက်ပြီးတော့သူတို့တော့သဘောထားထုတ်ပြန်ချက်ဆိုပြီးတော့စာအုပ်တွေပဲထုတ်လိုက်တယ်လေ
။
ဆရာရဲ့အမြင်လေးနည်းနည်းပြောပြပေးပါဦး။ဟု
တ်ကဲ့ဒီ52မျက်နှာရှိတဲ့ပညာရေးဝန်ကြီးဌာနရဲ့အမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းပေါ်မှာဖတ်ချက်ကပညာရေးဝန်ကြီးဌာနကလုပ်တယ်ဆိုရင်ဒါကပညာရေးဝန်ကြီးဌာနကကတိကဝတ်ကိုချုပ်ဖွားရောက်တယ်လို့ကျွန်တော်ပြောချင်တယ်။ဘာကြောင့်လဲဆိုတော့၄ဝန်ဆိုင်စီဝေးမှာပညာရေးဝန်ကြီးဌာနကိုယ်တိုင်ကလင်းဝင်းဆိုင်မှာပါတယ်လင်းဝင်းဆိုင်ရဲ့သဘောတူညီချက်ကဒီတောင်းသားတွေတောင်းဆိုတဲ့ချက်ချက်ကိုသဘောတူတယ်ဒီအချက်၁၁ချက်ကိုအခြေခံပြီးတော့ရေးဆွဲလိုက်တဲ့ဟိုပြင်ဆင်တဲ့ဥပဒေချမ်းကိုလည်းသဘောတူထားတယ်သူတို့သဘောတူပြီးမှဒီမူချမ်းကိုစိုက်ကျင်တဲ့ဟိုရေးသားချက်တွေပြောဆိုချက်တွေလှုပ်ဆောင်ချက်တွေကဒီသဘောတူညီတဲ့ဒီစိုက်ကျင်ဘက်တွေဖြစ်နေတယ်ဘေးဥစားသာပညာရေးဝန်ကြီးဌာနကတကယ်လုပ်တယ်ဆိုရင်တော့ပညာရေးဝန်ကြီးဌာနကကတိကဝတ်ချုပ်ဖောက်ရရောက်တယ်လို့ပြောချင်ပါ
တယ်ပညာရေးဝန်ကြီးဌာနကလုပ်တယ်ဆိုတော့အနေထားမျိုးတော့တေချာပေါက်ကတော့လက်စုပ်လက်ကမ်းတော့မပြောလို့မရဘူးပေါ့လေဆိုတော့ဒါပေမဲ့ပေါ့တည်င်းတွေကိုလေ့လာလိုက်လို့ရှိရင်တွေ့ရတာဒီအကြောင်းနေမှာလည်းပဲသူကလက်မှတ်ထိုးခိုင်းတဲ့ကိစ္စတို့ဆွေးနွေးပွဲလုပ်တဲ့ကိစ္စတို့ဟာတော်တော်လေးဟိုပေါ့လေတိုက်ဆိုင်မှုပုံစံမျိုးဖြစ်နေပေါ့လေဆိုတော့ပညာရေးဝန်ကြီးဌာနထဲမှာပဲအမျိုးသားပညာရေးဥပဒေချမ်းပေါ်မှာပေါ့လေကျင်းတဲ့နှစ်သိမ့်မြင်ရှိတဲ့လူနဲ့မရှိတဲ့လူနဲ့အဲ့ဒါမျိုးတွေရောကွဲနေတာမျိုးရောဖြစ်နိုင်လားဆရာဟ
ုတ်ကဲ့အခုတကယ်တော့တချို့မှာကျင်းစင်တဲ့ဥပဒေချမ်းကိုဆန့်ကျင်တဲ့ဆွေးနွေးပွဲတွေလုပ်နေတာတွေတွေ့တယ်ဒါကသဘောတူညီချက်ကိုဖောက်ဖျက်တဲ့လုပ်ရက်တွေဖြစ်နေတယ်နောက်တစ်ချက်ကတည်င်းစာမှာပေါ်ပြချက်ဒီ19ရက်နေ့အမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေမူကြမ်းကို18ရက်နေ့မှာပြည်မုံနဲ့မြမအလင်းမှာသူတို့ထုတ်ပြန်ကြေညာတယ်အဲ့ဒီအချိန်တော့18ရက်နေ့မှာတော့လေးဝင်းဆိုင်သဘောတူညီချက်ဥပဒေဆိုတဲ့ဥပဒေကြမ်းဆိုတဲ့အဓိပ္ပာယ်တက်ရောက်တယ်ဒါပေမဲ့19ရက်နေ့ရောက်တဲ့အခါကျတော့ရေးသားတဲ့ခေါင်းစဉ်ကဒေါက်တာသိန်းလွင်ရဲ့ဒေါက်တာညညသိန်းရဲ့ဥအောင်မောင်ဆန်းရဲ့ရေးသားတင်သွင်းတော့ဆိုပြီးတော့အဲ့ဒီလိုတည်င်းစာမှာသုံးလိုက်တယ်ဗျအဲ့ဒီထဲကစပြီးတော့ဒါလေးဝင်ဆိုင်သဘောတူညီချက်ကိုသူတို့ဖောက်ဖျက်ခြင်းတို့လုပ်တယ်ဆိုတဲ့ဟာကိုနိုင်ငံပိုင်သတင်းစာအနေဖော်ပြလိုက်တာပဲ။ဒီပြိုင်နက်ထဲမှာ19ရက်နေ့သတင်းစာမှာဒီလေးဝင်ဆိုင်ဆွေးနွေးပွဲမှာပြန်ရုပ်သိမ်းထားတဲ့ပညာရေးဝန်ကြီးတွေကဌာနဘက်ကရေးဆွဲတဲ့မူကြမ်းများ။အဲ့ဒါကအကြောင်းသားတွေကအဲ့နိမိတ်အောင်ကန့်ကွက်တဲ့အတွက်ပညာရေးဝန်ကြီးဌာနပြန်ရုပ်သိမ်းထားတယ်။အကြောင်းသားနဲ့နိမိတ်ဘက်ကချက်ချံပြုတဲ့ဟာကိုလေးဝင်ဆိုင်ကသဘောတူတယ်။သဘောတူကြောင်းကိုလည်းပညာရေးဝန်ကြီးဌာနကိုမေးတယ်သဘောတူကြောင်းပြောတယ်တို့တော့ဘက်ကတက်ရောက်တဲ့သူတွေလည်းမေးတယ်သဘောတူကြီးအောင်ပြောတယ်။ကျောင်းသားတွေကလည်းသဘောတူတယ်။အန်နီကလည်းသဘောတူတယ်။ဒါလေးဝင်ဆိုင်သဘောတူတဲ့မြို့သားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေမူကြမ်းကိုဒီလက်ခံလိုက်ပြီးတော့ပညာရေးဝန်ကြီးဌာနကသူတို့တင်ပြတဲ့မူကြမ်းကိုရုပ်သိမ်းလိုက်တယ်ဗျ။အဲ့ဒီရုပ်သိမ်းပြီးသားကိုစကူရဲ့တရင်းစာမှာပြန်ထည့်တယ်ဆိုတော့ဒါပညာရေးဝန်ကြီးဌာနထည့်တာပေါ့ဗျ။ဒီဥစ္စာကသူတို့ရုပ်သိမ်းပြီးသားပြန်ထည့်တဲ့အတွက်ဒါကနားလည်မှုလို့လွဲစီတဲ့ရှုပ်ထွေးစီတဲ့ရှုပ်ထွေးအောင်လုပ်တယ်ဆိုတဲ့အဓိပ္ပာယ်ထွက်တယ်ဒီပြိုင်နဲ့တည်းမှာလည်းပဲသုံးတဲ့ကောင်းစဉ်ကမြို့ဈေးမွေးဆိုင်ကရေးတယ်ဆိုတော့အတိတ်ပဲကိုစာသားကိုပြည့်ဖြတ်လိုက်ပြီးတော့သုံးဦးကလက်မှတ်ရေးထိုးတင်ပြတော့ဆိုတာဒါကမယုံမသားလောက်ရရောက်တယ်ဆိုတာတွေ့တယ်ဒီမယုံမသားလောက်တာကနိုင်ငံပိုင်သတင်းစာကနေပါလုပ်နေတယ်ဆိုတာကိုကျွန်တော်တို့တွေ့ရပါတယ
်အမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေဂျန်နဲ့ပတ်သက်ပြီးတော့သဘောတူလက်ခံပြီးတဲ့အချိန်မှာပေါ့လေအပြောင်းလဲတွေဖြစ်လာတဲ့အနေထားပေါ့လေဒီပညာရေးဝန်ကြီးဌာနတွေမကဘဲနဲ့ပေါ့လေဒီတခြားသောဝန်ကြီးဌာနတွေပါဒီပါနိုင်သလားဆရာအနေနဲ့ဘယ်လိုများသုံးသပ်မိပါလဲခင်ဗျ
ကျွန်တော်ရှင်းနိုင်တယ်လို့ထင်တယ်ပညာရေးဝန်ကြီးဌာနအခုလောက်သလိုသာသနာရေးဝန်ကြီးဌာနကလည်းဒီတန်ခါတစ်ဖွဲ့စီတွေမှာသွားပြီးတော့တိုက်တွန်းတာမျိုးရှိတယ်လို့ကျွန်တော်တို့ကြားတယ်ဗျသာသနာရေးဝန်ကြီးဌာနတိုက်တွန်းချက်တွေကိုတန်ခါအဖွဲ့စီတွေကနေလိုက်ပြီးတော့လုပ်နေရတယ်ဆိုတော့အဲ့ဒါကပညာရေးဝန်ကြီးဌာနကသာသနာရေးဝန်ကြီးဌာနကိုပါဝင်ပြီးတော့သဘောတူထားတဲ့ပညာရေးဥပဒေမူကြမ်းကိုပြင်မြင်လွှဲအောင်လုပ်နေရရောက်တယ်ဗျ
။ဆရာဒီလိုကိစ္စနဲ့ပတ်သက်ပြီးရှေ့ဆက်ပြီးဘာလုပ်ဖို့ပြောအစီအစဉ်ရှိလဲဆရာအခုဖြစ်လာတဲ့ပတ်သက်
ကျွန်တော်တို့အားရပြင်ရှင်းမှုဆိုပြီးတော့လေးဝင်းဆိုင်ပြန်တွေ့ဖို့ကျွန်တော်တို့တောင်းဆိုထားတယ်။အဲဒီလှုပ်ဆောင်ချက်တွေကိုလည်းကျွန်တော်တို့အစိုးရဖွဲ့ခေါင်းဆောင်ဖြစ်တဲ့ပြည်တော်စုဝန်ကြီးဦးလာထွန်းကိုလည်းကျွန်တော်တင်ပြထားတယ်။နောက်တစ်ခါဒီလွတ်တော်ကဒီဆွေးနွေးဖို့ကြားနာအချင်းကြလုံးတဲ့အတွက်တာဝန်ပြန်လည်ညှိနှိုင်းဖို့ဆိုပြီးတော့ကျွန်တော်တို့လွတ်တော်ဥက္ကဋ္ဌစီကိုလည်းကျွန်တော်တို့အကြောင်းကြားထားပါတယ်။
ဟုတ်ကဲ့ဆရာကြီးကျေးဇူးပါတယ်ဆရာအခုလို့ရှင်းပြကျေးဇူးများတင်တယ်ခင်ဗျ
Sorry ဗျာ
ဟုတ်ကဲ့
ကျွန်တော်လည်းကားပေါ်မှာလူတွေအများကြီးနေဆိုတာတန်နေလဲစု